2015ရွေးကောက်ပွဲအောင်နိုင်ရေးလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုတန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ပါတီအောင်နိုင်ရေးဘိုးကော်မတီဖွဲ့ပြီးဦးဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုတန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုလိုက်ပါတယ်နေပြည်တော်ပါတီဌာနချုပ်မှ3ရက်တာကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးမှာလာမယ့်2015ရွေးကောက်ပွဲအောင်နိုင်ရေးနဲ့ပါတီကိုယ်စားလှယ်လောင်းရွေးချယ်မှုမူပေါင်းသတ်မှတ်နိုင်ရေးအဓိကဆွေးနွေးခဲ့ကြတာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစည်းချုပ်အနေနဲ့ပါတီဝင်အဖြစ်ဝင်ရောက်ရွေးခံမယ်ဆိုရင်ပါတီကကြိုဆိုမှာဖြစ်တယ်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ဗဟိုကော်မတီဝင်တဦးကပြောဆိုလိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြမှာပါ
ဟုတ်ကဲ့ပါ။အော်တိုဘာလကုန်နိုဝင်ဘာလဇန်မာကျင်းပဖို့ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားတဲ့2015ပါတီစုံရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းရွေးချယ်မှုဆိုင်ရာအခြေခံမူဝါဒသတ်မှတ်ချက်တွေနဲ့ပတ်သက်လို့စတုဒ္ဓအကြိမ်ဗဟိုကော်မတီအစည်းအဝေးမှာအတည်ပြုချမှတ်လိုက်ပြီးဖြစ်ပါတယ်။ဗဟိုကော်မတီအစည်းအဝေးကချမှတ်လိုက်တဲ့ပါတီကိုယ်စားလှယ်ရွေးချယ်မှုမူတွေနဲ့ပတ်သက်လို့ဗဟိုလုံးမှုဆောင်အဖွဲ့ကဦးအောင်တောင်ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ပြည်သူ့လွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွင်းရေးမှူးလည်းဖြစ်မန္တလေးတိုင်းပြည်ခိုင်ဖြိုးပါတီဗဟိုကော်မတီဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုယ်စားလှယ်လောင်းတဲ့ရွေးချယ်မှုကတော့2010တုန်းကတက်ဆိုင်မဲဆန္ဒနယ်မြေလိုက်ဝန်ထားတဲ့ပုဂ္ဂိုလ်တွေရှိတယ်သူတို့ခုလက်ရှိသူတို့ပြည်တော်စုလွှတ်တော်ပြည်သူ့လွှတ်တော်မြို့သားလွှတ်တော်တိုင်းဒေသကြီးလွှတ်တော်မှာကျွန်တော်တို့၅နှစ်တက်မှာတာဝန်ယူနေတဲ့ပုဂ္ဂိုလ်ရှိတယ်အဲ့လူတွေကိုကျွန်တော်တို့ဆန္ဒမြေထားတယ်ဆိုတော့ဒီပုဂ္ဂိုလ်တွေဟာဆက်လက်ရွေးခံလို့ရင်းချင်းမရှိကျမကြီးကောင်းမကောင်းပေါ့လေအဲ့လူတွေမြေထားတာရှိတယ်ကျွန်တော်တို့ကဘိုးလုံးမှုဆောင်ကော်မတီနေပြီးတော့ရွေးချယ်ဖို့အတွက်ဘိုးအလုံးမှုဆောင်ကော်မတီ CEC ကိုကျွန်တော်တို့ကဒါတာဝန်ဆွဲလိုက်တာပါပဲမကြခင်မှာ CEC ကနေပြီးတော့ဒါကိုထုတ်ပြန်ပေးမှာဖြစ်ပါတယ်
2010ရွေးကောက်ပွဲတုန်းကအနိုင်ရပါတီဖြစ်ခဲ့ပြီးတော့အစိုးရအဖွဲ့အဖွဲ့စည်းနိုင်ခဲ့တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ဦးဆောင်တဲ့အောင်နိုင်ရေးဗဟိုကော်မတီကိုဖွဲ့ပြီးပါတီအောင်နိုင်ရေးဆောင်ရွက်နေပါတယ်လို့သူကပြောပါတယ်
ကျွန်တော်2010မှာအပြတ်သက် landslide နိုင်ပြီးတော့ကျွန်တော်တို့ကဒါအစိုးရဖွဲ့နိုင်တာ15မှာလည်းနိုင်ဖို့အတွက်အောင်နိုင်ရေးပါတီဆိုတာအခုလက်ရှိဥက္ကဋ္ဌဥက္ကဋ္ဌကြီးလူအုပ်ရှင်မှခေါင်းဆောင်ပြီးတော့ကျွန်တော်တို့အောင်နိုင်ရေးကော်မတီအကြံဖွဲ့ပါတယ်ဖွဲ့မှာတိုင်းနယ်ပြည်နယ်ကပါတီဥက္ကဋ္ဌကြီးလည်းပါပါတယ်တိုင်းနယ်ပြည်နယ်ပါတီဥက္ကဋ္ဌကြီးဆိုရင်လက်ရှိကျွန်တော်တို့ပါတီရဲ့ဝန်ကြီးချုပ်တွေဖြစ်ပါတယ်ကျွန်တော်ပါတီရဲ့ဖြစ်ပါတယ်အဲ့တော့အားလုံးကျွန်တော်တို့ပြည်သူရဲ့ယုံကြည်မှုရအောင်ပြည်သူရဲ့ mandate ပေးနိုင်အောင်ကျွန်တော်တို့ကစံအားမှလည်းရအောင်ကျွန်တော်တို့ကြိုးစားမှဖြစ်ပါတယ
်။လာမယ့်2015ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဘက်ကနေတက်မတော်သားတွေကပါတီဝင်အဖြစ်နဲ့ကိုယ်စားလှယ်လောင်းရွေးချယ်ရှင်ပြိုင်ဖို့ရှိပါသလားဆိုတဲ့မေးခွန်းအပေါ်မှာတော့
အဲ့တော့တက်မတော်သားတွေဆိုတာလည်းပြည်သူတွေကပြည်သူတယောက်ဖြစ်ပါတယ်။သူကတက်မတော်မှာကာဝန်မထမ်းဆောင်လို့တော့ရင်တက်မတော်ကနေပြီးတော့နှုတ်ထွက်တောင်းပြီးတော့သူဟာအရသာတယောက်ပြည်သူတယောက်ဖြစ်သွားတဲ့အတွက်မိမိခြိုက်နှစ်သက်ရာပါတီတစ်ခုမှဝင်ရောက်ပြီးတော့နိုင်ငံရေးကိုဆောင်ရွက်လို့ရပါတယ်။ဒါသူရဲ့right ပါတကယ်တော့ကျွန်တော်လည်းတမတော်နဲ့ကျွန်တော်တို့ပါတီနဲ့ဟာ1993မြို့သားအသိကြီးစတင်ဖွဲ့စည်းရင်ကလေးကကျွန်တော်ရဲ့နိုင်ငံတွေဟာတမတော်ကဝေးစုချုပ်နဲ့တမတော်ကအကြီးအကဲကြီးဖြစ်ပါတယ်တမတော်နဲ့ကျွန်တော်တို့နဲ့ဟာဆက်ဆက်ကလေးကအဆင်ပြေချောမွေ့ခဲ့တဲ့နှုတ်နှစ်ဖက်ဆက်ဆံရေးကောင်းခဲ့တဲ့ပါတီများတဲ့ကဒါတစ်ခုဖြစ်ပါတယ
်အခုလိုမျိုးတမတော်နဲ့ပြည်ခိုင်ဖြိုးပါတီရဲ့အမျိုးသားအကျိုးစီးပွားပတ်သက်မှုတွေအရာတမတော်ကောက်ွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကနေတမတော်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံဖို့ရှိပါသလားဆိုတော့ဗိုလ်ချုပ်မှုကြီးအနေနဲ့အငိမ့်စားယူပြီးပြည်ခိုင်ဖြိုးပါတီကိုဝင်ရောက်လာမယ်ဆိုရင်ကြိုဆိုရမှာဖြစ်တယ်လို့သူကအခုလိုဖြေပါတယ
်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့လက်ရှိကောက်ွယ်ရေးဦးစီးချုပ်သူက DSC အပတ်စဉ်19ရက်ဖြစ်ပါတယ်အလားမြေပြင်ယူလိုက်ရင်သူကရသတယောက်ဖြစ်သွားတဲ့မြည်သည့်ပါတီဝင်ဆိုသူဝင်လို့ရပါတယ်လက်ရှိနိုင်ငံဝန်ထမ်းတယောက်အနေနဲ့တော့ပါတီဝင်လို့မရဘူးသူရဲ့တူချင်းစဉ်းစားဆုံးဖြတ်မှုပေါ်မှာပဲမူတည်မှာပါကျွန်တော်တို့ဘက်ကဒီကံပြုတ်ဘက်ကိုအဲ့လိုတမတော်ကနေပြီးတော့အနားယူပြီးတော့ဝင်လာမယ်ဆိုရင်လည်းကျွန်တော်ကကြိုးစားရမှာပါ
ရသအစိုးရလက်ထက်ပထမဦးဆုံးချိန်ကျင်းပမယ်ရွေးကောက်ပွဲဖြစ်တဲ့အတွက်လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲတရက်ဖြစ်ပေါ်လာနိုင်ရေးပြည်ခိုင်ဖြိုးဘက်ကဘလို့ပူပေါင်းဆောင်ရွက်မှုတွေရှိနိုင်ပါသလဲဆိုတာသူကအခုလိုရှင်းပြပါတယ
်ဒီ2015ရွေးကောက်ပွဲဟာအဒီဗီဆိုင်ရာကလေးလာဆောင်ကြည့်ဖွဲ့လေဖိတ်ထားတယ်လွတ်လပ်ပြီးတော့ဒါပွန်လဲမြင်သာစွာလုပ်ပေးဖို့ဒီလူလူကလည်းတောင်းဆိုတယ်အခြားပါတီတွေကလည်းတောင်းဆိုတယ်ကျွန်တော်တို့ပါတီနေလည်းလွတ်လပ်ပွန်လဲစွာဟာလာဒီတရားမျှတစွာဒီရွေးကောက်ပွဲတစ်ခုဖြစ်ဖို့နဲ့ ရောက်ပွဲပြီးမှလည်းဒီငင်းအေဂျင့်နဲ့အစိုးရတခုနော်ဖြစ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအဒီပူဆုံးဖြတ်ချက်တဲ့ရှေ့လုံကန်းကနေမှလည်းတခုပါပါလေဗျ
မေလ29ရက်နေ့ကနေမေလ31ရက်နေ့အထိနေပြည်တော်ပါတီဌာနချုပ်မှာကျင်းပတဲ့ပါတီဗဟိုကော်မတီဝင်စရုပ်ဒအကြိမ်အစည်းအဝေးကိုတိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလုံးမှုဆောင်ဗဟိုကော်မတီဝင်နဲ့အရန်ဗဟိုကော်မတီဝင်စုစုပေါင်း282ယောက်တက်ရောက်ခဲ့ပါတယ်ရှင်